အမေရိကန်ပြည်ထောင်စုကကမ္ဘာကြီးနဲ့ဆက်ပြီးထိတွေ့ဆက်ဆံသွားမှာဖြစ်တယ်ဆိုတာဂျာမန်တွေနဲ့ဥရောပတိုက်သားတွေအကုန်လုံးကိုလေးနဲ့ပြောဆိုပြီးအမေရိကန်နဲ့ဥရောပကြားခိုင်မာတဲ့ညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်မှုပေါ်သမ္မတဘရောက်အိုဘားမားကဂျာမနီနိုင်ငံခီးစဉ်တွင်အထူးအလေးပေးပြောဆိုပါတယ်သမ္မတဘရောက်ဟာသူ့ရဲ့သမ္မတတက်တန်းတွင်နောက်ဆုံးပြည်ပခီးစဉ်မှာဂျာမနီနိုင်ငံကိုအဓိကခီးတစ်ထောက်ဖြည့်ပေးချေခဲ့တာပါဂျာမနီဟာဥရောပရဲ့ထိပ်တန်းစီးပွားရေးနိုင်ငံအမေရိကန်ရဲ့အဓိကကုန်သွယ်ပေးနိုင်ငံဖြစ်တယ်လို့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့မှာအရေးပါတဲ့အဖွဲ့ဝင်တူဖြစ်ပြီးအမေရိကန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုလက်ခံထားတဲ့နိုင်ငံလည်းဖြစ်ပါတယ်။အမျိုးသားရေးဝါဒီလိုရှာမှုတွေအားကောင်းလာနေတဲ့ဥရောပမှာဂျာမန်ဝန်ကြီးချုပ်အန်ဂလာ မာကဲဟာလီဘရယ်ဝါဒီတွေအတွက်အထင်ရှားဆုံးခေါင်းဆောင်တူဦးအဖြစ်ပေါ်ထွက်လာနိုင်ခြင်းရှိတယ်လို့လည်းလေ့လာသူတွေကသုံးသပ်ထားပါတယ်။သမ္မတဥပမာရဲ့အခုနောက်ဆုံးခီးစဉ်ဟာဂျာမနီနိုင်ငံကိုသွားတဲ့6ချိန်မြောက်ခီးစဉ်ပါ။ဥရောပတိုက်နယ်ပူးပေါင်းဆောင်ရွက်ရေးထိတွေ့ဆက်ဆံရေးတို့ပေါ်အမေရိကန်ရဲ့တန်တိထံကိုအခိုင်အမာထပ်ပြီးကြားသလိုက်တာလည်းဖြစ်ပါတယ်။